to the Voice of America in Burmese.
Minglam nekimashe. Washington New York View American Tangani Natasha January last year, Taljani in the Kent season go. Nemasano de Menet Town Nagani, Kunanai, Nito Mika, Tonsani, Lazy, Lazy Shitogani, Dayai Tolin, Bama Washer. The map in Jenima.
Minglam nekimagna, Ignimaka Drinu, Dokin Udenet, not to Joe Tango Yamava. American Rumujija is a board in Jetiaku, Padiginia Salunga, Teledo, Machoya, Jayazo, Vilu, Piovari. A good antidaji suya Puerega, Winin Ugo, no token to the jaw, the Maraga, Mato Bari. Ignimed on your chinga, two new Nopago, who you be, Tina, Chautamato, Nashi, and Million Kuna do, now set doing Million Week, Luka Dobari, did any bow in the Chanang and got take down the Nibule, Piavamakna.
Come on, she. Indian, you are, Lutamu. Sitaka, Winkan like Dago, Nemanang and Sanya, American, that Maggi Scott Marcel got Josu Libare.
The military's acknowledgement that security forces were involved in the killing is an important step.
Dagaro, Yangomio, the media, Sanya, Sunuwe, the Kuma, D. Chili Nepatalu, Yepare, Chilam Chichang, that Maggi got Yotaraba, the train season, now by Ma, a day songo, Dibia Bibu Shibare, Elina Malay. Depending on the time when G. Nemanang and Kissing at Jangule, Nasi Yamaba, now by Maro, Sajanin in the Kenai Tolu Nija, a person canarigo, Tinsapi Wushuare, a Kuro Naso Yanang and Gatrinigo, Gojojo Dane, Doki Nutaduga, Jopia Mawashi.
American, Luimujija is a yard, Bordun Jericho Opo, Mu Archent, Bordun Jericho Yala Bilu, Padiginia Salunga, Teledo Madriga, Tagarini Majinabari, Tagalu Kore. American go, Jamaican, Eva, and Jaula do, Sedinjo, Kisane, Tamara Donald Trump, Chapia Tare, Louis Mujija is a yard, Diga, Pibi, down a Jirigo, Lusome, the board to Nijapare. Lila, General Luson Javide now, Mu Archent, the board to Nijakugo, Jala Javavi, the board to Nijagani, Tamara Chapia Tare, Neza Lunjoye, Visa Gansame Paul Sinsin, Assassin, Sweep down way out to the Kisa, Midazu Pianle Ponsi Kisane, Dream Act Kisarugo, Lusoma Piparelu.
အထက်လူတော်အမတ်တွေရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ဒီသဘောတူညီချက်ကိုကွန်ဂရက်လူတော်မှာထောက်ခံမှုရဖို့ကျွန်တော်တို့အခုလှုပ်ဆောင်နေပါပြီလို့အမတ်6ဦးရဲ့ကတူဦးဖြစ်သူညူဂျာဇီပြည်နယ်ဒီမိုကရက်ထက်လူတော်အမတ်ပေါ့မန်ဟန်ဒက်စ်ကပြောပါတယ်ဒါပေမဲ့သဘောတူညီချက်တစ်ခုရဖို့ဆိုတာကတော့လွယ်တဲ့ကိစ္စမဟုတ်ပါဘူး
တယ်လီဖုန်းဆက်သွယ်ရေးကိုကြားဖြတ်ခိုးနှောက်ထောင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်သမ္မတထရမ့်ကအထောက်အထားပြတာတော့မရှိပါဘူး။ဒါပေမဲ့သူ့ရဲ့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေပေါ်စိုးရွားစွာစုံစမ်းထောက်လှမ်းမှုဖြစ်တာကြောင့်လိုအပ်တယ်လို့ပြန်ရေးပြီးသူထောက်ခံကြောင်းပြသခဲ့တာပါ။ပြည်ပစုံစမ်းထောက်လှမ်းရေးဥပဒေ FISA ရဲ့ဒစိတမိုင်းဖြစ်တဲ့စောင့်ကြည့်အစီအစဉ်ရ
အီရန်ရဲ့နျူကလ িয়ার လက်နက်လုံဆောင်မှုတွေဆက်လုပ်ဖို့တွန်းအားပေးတဲ့အနေနဲ့ဒဏ်ခတ်မှုတွေရပ်ဆိုင်းထားရကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလာမယ့်နိုင်ပိုင်းအတွင်းမှာပဲအီရန်ပေါ်အရေးယူဒဏ်ခတ်မှုတွေတိုးမြင့်ချထားတော့မယ်လို့သတင်းတွေမှာဖော်ပြနေပါတယ်။သမ္မတကအီရန်ရင်းနဲ့ပတ်သက်ပြီးသူ့ရဲ့နိုင်ငံတော်လုံခြုံရေးအဖွဲ့နဲ့ချက်တပင်းညံ့နေမှာတွေ့ဆုံမေးမြန်းနေတာဖြစ်ပါတယ်။ဥပဒေကြောင့်ရဆွေးနွေးတော့အီရန်ဟာနိုင်ငံတကာနဲ့သဘောတူလက်မှတ်ရေးထိုးထားတဲ့2015သဘောတူညီချက်ကိုလိုက်နာခြင်းရှိမရှိရပ်ပေါင်း90တိုင်းမှာအတည်ပြုပေးရတာဖြစ်ပြီးတောက်ကြနေဟာရက်90ပြည့်တဲ့နေ့ပါ။GCPOA ခေါ်ပူးတဲ့ဆောင်ရည်ဆိုင်အလုံးစုံပါဝင်တဲ့အစီအစဉ်လို့သိကြတဲ့2015သဘောတူညီချက်အနှစ်သာရနဲ့အညီအီရန်ဘက်ကနေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တယ်လို့သမ္မတထရမ့်ကအောက်တိုဘာလမှာပြောကြားခဲ့ပေမဲ့အရင်အီရန်ရဲ့စွန့်ရည်လုံခြုံရေးပေါ်မှာချက်ထားတဲ့ပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေကိုတော့ပြန်လည်ချမှတ်ဖို့မလုပ်ခဲ့ပါဘူး။သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်အတွက်ပြည်ပရဲ့အဖွဲ့တွေနဲ့လူခွင့်လှုပ်ရှားသူတွေကစိတ်ပျက်ခဲ့ကြတာဖြစ်ပြီးအီရန်မျိုးကြီးတော်များများမှအစိုးရဆက်ညင်ဆန္ဒပြမှုတွေကိုခိုင်ခိုင်မာမာထပ်ခံကြောင်းပြောနေတဲ့အမေရိကန်ဘက်ကပြင်းထန်တဲ့အရေးယူမှုတွေလှုပ်ဆောင်မယ်လို့မျှော်လင့်နေကြတာဖြစ်ပါတယ်။ဗန်ဒါယင်းဝန်ကြီးစတီဖန်မနူချင်ကတော့သမ္မတထရမ့်ရဲ့လှုပ်ဆောင်မှုကအီရန်အာဏာရှင်အလေးထားလာရမယ့်လှုပ်ဆောင်မှုမျိုးဖြစ်မယ်လို့ပြောဆိုခဲ့ပါတယ်။
ကျန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီခန့်လိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီခန့်ပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။
ဒီကနေ့တောက်ကြနေမှုတစ်ဖက်သတင်းများကိုတိုင်းရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပဲခူးတိုင်းစိုးရွားဖွယ်တွေကတည်ရန်ဇာတတစ်တော်နဲ့သဘောပတ်ဝန်းကျင်ထင်းသိမ်းရေးဝန်ကြီးဦးကျော်မင်းစံနဲ့စီပင်တရားရေးနဲ့လူမှုရေးဝန်ကြီးဦးမမောင်တို့ကိုသူတို့ရဲ့သဘောဆန္ဒအလျောက်ယာရုကနှုတ်ထွက်ခွင့်ပြုလိုက်တဲ့အကြောင်းသဘောဥတင်ကျော်လက်မှတ်ရေးထိုးပြီးဇန်နဝါရီလ17ရက်ကြာသပတေးနေ့ရက်စွဲနဲ့အမိန့်ကြေညာချက်တစ်ခုထွက်လာပါတယ်။အခုနှုတ်ထွက်တဲ့တိုင်းဒေသကြီးအစိုးရဝန်ကြီး2ဦးနဲ့ဆိုရင်နှုတ်ထွက်သွားတဲ့ဒေသဆိုင်ရာအစိုးရဖွယ်တာဝန်ရှိသူစုစုပေါင်း6ဦးရှိသွားပါပြီ။ဇန်နဝါရီလ9ရက်နေ့ကအရာလူတိုင်းဝန်ကြီးချုပ်မန်းကျော်အနေနဲ့စာကြိုးရေးမွေးမြူရေးနဲ့ပြန်စားတဲ့ဘဝကျင်ထင်းသိရင်ဝန်ကြီးဥပဟိဇန်နဝါရီလ10ရက်နေ့မှာမကွေးတိုင်းကစာကြိုးမွေးမြူရေးနဲ့ဆက်နောဝန်ကြီးဥစိုးမြင့်နဲ့အလုံတမားလူဝင်မှုကြီးကြရေးနဲ့ပြည်သူ့ဝန်ရဝန်ကြီးဥနေမျိုးကျော်တို့ကိုနှုတ်ထွက်ခင်ပြုတဲ့အမိန့်ကြေညာစာတွေကိုလည်းအတိအထိထုတ်ပြန်ထားတာပါ။ညဒီပါတီဥဆောင်တဲ့အစိုးရဖွဲ့တက်လာပြီးတဲ့နောက်ဒေသဆိုင်ရာဝန်ကြီးချုပ်နဲ့ဝန်ကြီးတွေအခုလောက်အရေးတွင်းနဲ့နှုတ်ထွက်တာဒါဟာပထမဆုံးအချိန်ဖြစ်ပါတယ်။
ဇန်နဝါရီလ10ရက်တောက်ကြနေမနဲ့တနအိမ်မထိုးခင်မှာဖြူးမြို့အနောက်ဖက်24မိုင်ကွာပဲခူးရိုးမှာတဲ့မှာပြင်းအပမာဏ 6.3 ညရှိတဲ့ငင်းရင်ဟာမီးအောက်6မိုင်ကွာမှာဗဟိုပြုတ်ပြီးလှုပ်ခတ်ခဲ့ပါတယ်။ပြင်းအား 5.3 ရှိတဲ့နောက်ဆက်တွဲငလျင်3ခုဟာလည်းမိနစ်ပိုင်းအတွင်းမှာပဲဆက်ပြီးလှုပ်ခတ်ခဲ့တာပါ။မိုင်140ကျော်ကွာမှာရှိတဲ့ရန်ကုန်မြို့ကြီးမှာပါငလျင်လှုပ်တာကိုသိရှိခဲ့ကြတာဖြစ်ပြီးရေရေဘောင်းဘင်းခတ်သွားတာကိုမြင်ခဲ့ရတယ်လို့လှိုင်းမြို့နယ်တန်လန်းမှနေထိုင်တဲ့မနှင်းလက်ကြီးကအခုလိုပြောပါတယ်။
အဲ့ဒီလည်းလောက်တဲ့အချိန်ညီမမျက်နှာတစ်ခုလုံးလုံးကြီးရေရေနည်းနည်းလှုပ်လာ။ဟောဘာဖြစ်ပါလဲပေါ့စိတ်ကအဲ့မှာကလူကလည်းနည်းနည်းလှုပ်လာ။ဟိုဒါငလင်းလားဟောပေါ့အဲ့ချိန်မှာအချိန်ခင်တငယ်ချင်းညီငလင်းငလင်းဆိုပြီးအော်တော့မှအဲ့ဒီတငယ်ချင်းတောင်ခေါင်းမှုလို့ဆိုပြထားတာတော်တော်နည်းနည်းပြီးပါသွား။ပထမလှုပ်တာက12နာရီ58တနာရီမထိုးခင်လောက်မှပြီးတော့တနာရီထိုးပြီးတော့9မိနစ်ကျော်လောက်မှတခါတော့တနာရီ14မိနစ်လောက်မှတခါထက်လို့ပဲ
နောက်ဆက်တွဲငင်းလှုပ်ခတ်မှုတွေရှိနေတာကိုသိလာရတာမို့အဆောက်အဦတွေပြိုကျမှာကြောက်ကြတဲ့အတွက်အိမ်ပြန်ထွက်ပြီးနေကြသူတွေလည်းရှိတယ်လို့ပြောပါတယ်။ညတကောင်လှုပ်ခတ်တဲ့ပြင်းအပြင်းငင်းကြောင့်ပျက်စီးမှုနဲ့ထိခိုက်ဒဏ်ရာမှုရှိမရှိတော့ဂူကြီးမသိရသေးပါဘူး။အခုလှုပ်ခတ်တဲ့ငင်းဟာမြန်မာနိုင်ငံအလဲချောကစကိုင်းပြက်ရွေးကြောင်းပေါ်မှာမဟုတ်ဘဲသူ့အနောက်ဖက်မှာရှိတဲ့ဘကိုးကျူးမှာအနောက်ဖက်ပြက်ရွေးကနေလှုပ်ခဲ့တာဖြစ်ကြောင်းမြန်မာနိုင်ငံငင်းကော်မတီဒုဥက္ကဋ္ဌဒေါက်တာမျိုးတန်က VOA ကိုပြောပါတယ်။အခုငင်းလှုပ်သွားတဲ့ပြက်ရွေးကြောင်းမှာပဲ2019 March လတုန်းကတိုက်ကြီးမှာပြင်းအား9ကြော်တဲ့ငငယ်လှုပ်ခတ်ခဲ့ပြီးအတော်များများပျက်စီးခဲ့တာပါ USGS မှတ်တမ်းရမြေရုလှုပ်ရှားပုံဟာအနောက်တောင်ဘက်ကငုံဝင်တယ်လို့မျိုးဖြစ်နေတာတွေ့ရတာမို့စကိုင်းပြည့်ရွလို့ဘေးဒဏ်လှုပ်ရှားမှုမျိုးမဟုတ်တယ်လို့ငငယ်ဘဟုချက်နေရာကလည်းစကိုင်းပြည့်ရွနဲ့ဓာတ်ရိုက်နှွဲမနေတဲ့အတွက်ဘကိုးကျုံမှာမြင့်တက်မှုဖြစ်စဉ်ကျက်ဖြစ်နေမြန်မာနိုင်ငံငင်းကော်မတီကလည်းရေးပူးရသတ်မှတ်ပါတယ်ပထမငရင်လှုပ်ခတ်ခဲ့ပြီးနောက်တနိုင်းကြောကြာမှာပြင်းရ6.6ပမာဏရှိတဲ့နောက်ဆက်တွဲငရင်လဲဖြူးအနောက်ဖက်မိုင်20ကျော်ကွာမှာထပ်မံလှုပ်ခတ်ခဲ့တာဖြစ်ပြီးအဲ့ဒီနားတဝိုက်မှာဖြူးဆင်နဲ့ကွန်ချောင်းတမန်တွေရှိတာမို့နောက်ဆက်တွဲငရင်ငယ်တွေရဲ့အန်ဒီကိုသတိထားဖို့လိုချောင်းလဲမြန်မာနိုင်ငံငရင်ကော်မတီရဲ့ Facebook စာမျက်နှာမှာသတိပေးထားပါတယ
်။ရခိုင်ပြည်နယ်ပေါင်တော်မြို့နယ်အင်းဒီယောကအသက်ခံရတဲ့လူတွေဟာမြန်မာစစ်ဘက်ကပြောသလိုအကြမ်းဖက်သမားတွေမဟုတ်ဘဲ အကြမ်းသားတွေကဖြစ်တယ်လို့အဲ့ဒီရောဂါနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုကူကားပြီးတော့ EFP တင်းထဏာကတွေ့ဆုံဝင်မြန်ခဲ့တဲ့ဘင်္ဂလားဒေ့ရှ်အောက်ဟင်းတင်ရွာသားတွေကပြောပါတယ်သူတို့ဟာဘယ်လှူရှားမှုမမပေါဝင်သူတွေမဟုတ်ကြဘဲမြန်မာစစ်တပ်ရဲ့အမျက်ဒေါသတန်တင်ခဲ့ကြသူတွေဒါဖြစ်တယ်လို့လေရွာသားလူပြောတာကို
ဘရစ်တန်နိုင်ငံလန်ဒန်မြို့ကအီကွေဒေါနိုင်ငံဆိုင်ရာတန်ရုံးထဲမှာငါးနှစ်ကြာနိုင်ငံရေးခလုံးခွင့်နဲ့နေထိုင်နေတဲ့ဝီကီလိခ်စ်တီထောင်သူဂျူလီယန်အဆန်ချ်ကိုအီကွေဒေါနိုင်ငံသားဖြစ်နေအသိမှတ်ပြုလိုက်ပြီလို့အီကွေဒေါနိုင်ငံခြားရေးဝန်ကြီးကကြက်တပရီနေမှာပြောကြားလိုက်ပါတယ်ဒီလောက်ရဟာဘရစ်တန်ရဲ့တပ်ဖွဲ့ဖမ်းဆီးတာကိုမခံရဘဲတန်ရုံးထဲကနေအဆန်ချ်ထွက်သွား
ကိုကျော်သိန်းနဲ့ဒေါက်ခင်မြတ်တို့ပြောပြသွားတာပါအခုဆက်ပြီးတော့သတင်းလာတွေကိုတင်ဆက်ရမယ်ဆိုရင်မနေ့ကြာသပတေးနေ့ကရန်ကုန်မြို့မြန်မာသတင်းပညာသိပ္ပံမှာကျင်းပတဲ့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီအကူပြောင်းမှာသတင်းသမားများရဲ့အခမ်းကဏ္ဍဆိုတဲ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့အမေရိကန်မြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးကရခိုင်မြောက်ပိုင်းမှာရုံလောင်းတွေတွေ့ရှိခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့သတင်းတော်တွေရဲ့အမေးတွေကိုတုံ့ပြန်ပြောကြားခဲ့တာကိုဆက်ပြီးတော့နှားဆင်ပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံမွတ်စလင်၁၀ဦးတပ်ဖြတ်ခံရမှုမှာလုံခြုံရေးတပ်တွေပါဝင်နေတယ်လို့တပ်မတော်ကဝန်ခံထုတ်ဖော်ပြောကြားလိုက်တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီး Scott Marcel ကကြေညာလိုက်ပါတယ
် The military's acknowledgement that security forces were involved in the killing is an important step
ရခိုင်၁၀ဦးကိုတပ်ဖြတ်ခဲ့တဲ့မှုမှာလုံခြုံရေးတပ်တွေပါဝင်ပတ်သက်ခဲ့တယ်လို့မြန်မာစစ်တပ်ကနေပြီးတော့ဝန်ခံပြောဆိုမှုဟာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်
ဒါအပြင်ဒီလိုတာဝန်ယူမှုမျိုးကနေပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုအထိဖြစ်လာဖို့အမေရိကန်ဘက်ကမျှော်လင့်ကြောင်းတာမတ်ဂျီမာဆယ်ကပြောပါတယ
် We hope it is followed up by more transparency and by holding those responsible
အခုလိုမျိုးတာဝန်ယူမှုတာဝန်ခံမှုမျိုးနဲ့ဆက်ပြီးတော့လှုပ်ဆောင်ခြင်းအပြင်ပို့ပြီးတော့ပွင့်လင်းမြင်သာမှုတွေဆက်ပြီးတော့ဖြစ်လာနိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
ရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာတွေ့ရှိတဲ့ရုပ်အလောင်းတွေဟာရခိုင်ရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တဲ့မွတ်စလင်အကြမ်းဖက်10ဦးဖြစ်တယ်လို့စုံစမ်းတွေ့ရှိခဲ့ကြောင်းဇန်နဝါရီလ10ရက်နေ့ရက်စွဲနဲ့တပ်မတော်ကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းခြေနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကသူတို့တပ်ဖွဲ့ဝင်တွေပြစ်မှုကျူးလွန်ခဲ့ကြောင်းအခုလိုထုတ်ဖော်ဝန်ခံတာဟာအတော်လေးကိုရှားပါတဲ့ဖြစ်ရပါဒါပေမဲ့လည်းဒေသခံမွတ်စလင်6သိန်းခွဲကျော်အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့အခြေအနေမှာအင်းတင်ကျေးရွာရုပ်အလောင်းကိစ္စထက်ပိုပြီးကြီးမားကျယ်ပြန့်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေကြောင်းနဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေရှိဖို့လိုအပ်နေကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး Phil Robinson ကပြောပါတယ်
We see what has happened in India is literally the tip of the iceberg
အင်းတင်မှာဘာတွေဖြစ်ခဲ့တယ်လဲဆိုတာကျွန်တော်တို့မြင်ရသလောက်ဆိုရင်ဖုံးကွယ်ထားတဲ့ပြဿနာအကြီးကြီးတဲ့ကအသေးအမွှားလေးတစ်ခုလို့ပြောရမှာပါမဖြစ်မနေရှာဖွေဖို့ထုတ်စုံစမ်းရမယ့်အငင်းပန်းနှိမ့်ဆက်မှုတွေအများအပြားရှိနေပါတယ်။ဒါကိုမြန်မာအစိုးရဒါမှမဟုတ်စစ်တပ်ဘက်ကအမှန်တကယ်လုပ်ပါမလားဆိုတာကျွန်တော်တို့တန်တရားရှိနေပါတယ်။ဒါကြောင့်လည်းနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့ဆက်ပြီးတောင်းဆိုနေတာဖြစ်ပါတယ်
။အင်းတင်ကျေးရွာရုပ်အလောင်းတွေတွေ့ရှိခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဇန်နဝါရီလ10ရက်နေ့ကထုတ်ပြန်တဲ့တက်မတော်ရဲ့ကြေညာချက်မှာ2019ခုနှစ်စက်တင်ဘာလ10ရက်နေ့ကငယ်မြေရှင်းလင်းရေးစစ်စင်ရေးအတွင်းဖမ်းဆီးရမိထားတဲ့အကြမ်းဖက်သမား10ယောက်ကိုစစ်ဆေးမေးမြန်းပြီးနောက်တစ်နေ့မှာပဲတုတ်တံကိုခေါ်ဆောင်သွားရမှာအကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လတွေကတည်ဆုံခဲ့ရသူဒေသခံတအုပ်အတွက်လက်စားချေတုံ့ပြန်ကြီးနေကြတဲ့မိသားစုဝင်2ဦးအပါအဝင်ရွာသား3ဦးနဲ့အတူလုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ကျူးလွန်ခဲ့တာကိုစုံစမ်းတွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်ရှင် Kulo, Yakanti name, Yabanga, Ruhinja, Pietanama, Nemananga, Yada, Soya, Nele, the Zed by Apsin, Dawin Shidelu, Amnesty International, Nangangalunye, Chanagui, Puejiga, Piojalai Bare, Mauno Mune, Indian, Jirama, Lutamu Julungere, Surago, Nema Sitaka, Winkham, Piojaka, Bidena, BOE, Bingla, Tanane, Dilo, Minyangama, AI Puye, Chida, and Jambi, Madru, Wells, Gap, Piojalai Daba, Gozo Winlanga, Johnson Group, Piojamawash.
ကျွန်တော်တို့မြန်မာစစ်တပ်ကအကြမ်းဖက်မှုတွေနဲ့လိမ့်မိုင်းဆိုင်ရာကျွလုံမှုတွေလှုပ်ဆောင်နေပြီမလဲမြန်မာစစ်တပ်ကတော့သူတို့အနေနဲ့အဲ့ဒီလိုလှုပ်ဆောင်ရင်းမရှိကြောင်းတောက်လျှောက်ညှင်းဆိုလာခဲ့တာပါဒါပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့မှာတော့မောင်တော်မျိုးနယ်အင်းဒင်ကျေးရွာမှာတွေ့ရှိခဲ့တဲ့အလောင်းဆယ်လောင်းဟာတမရော်ကဖမ်းဆီးထားတဲ့အကြမ်းဖက်သမားတွေဖြစ
have often issued statements that have been deeply concerning that have
The kind of thing I jump at tapcha mu le ne khwin ye chou phaw mu le phit paw ni le so le tadin ni go Myanmar nangan ga ya ta su ya ha nyin so ni da da ma mho myo tin ga tabaw myo ne tong pyan pyo so ni da ri aku chain thi lou kha da ba naw pi lo sana mu kunyi pe ye phwe ri go le ya kan pin ne twin go win yak khwin pyu bo nyin so ni dou ma a la jaung ya kan pin ne myaw pai ma shi ni ja de de ru nya ri twet a chin ni ri ha po pi lo so ya twa si ba le lu khwin ye phwe si ri ne tadin daw de go le win yak khwin ma pyu de ba bu အဲ့ဒါကြောင့်အဲ့ဒီမှာဘာတွေဖြစ်နေတယ်လဲဆိုတာကိုစုံစမ်းစစ်ဆေးဖို့ပို့ပြီးတော့အခက်တွေ့နေပါတယ်အခုလိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလှုပ်ဆောင်နေတဲ့စစ်တပ်ကိုထိန်းချုပ်နိုင်တာမရှိဘူးဆိုတာကြောင့်အရသားဆိုရဟာလည်းပြဿနာရဲ့ဒစိတပိုင်းဖြစ်နေပါတယ်
ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြားသဘောတူလက်မှတ်ရေးထိုးထားတဲ့အမ်အိုယူနားလည်မှုစာကြောင်းလောင်းအရဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ဒုက္ခသည်တွေကိုဇန်နဝါရီလ20ရက်နေ့ကစပြီးပြန်လည်ပို့ဆောင်တဲ့အစီအစဉ်တွေစတင်ကြဖို့ရှိနေတာမှာလက်ရှိအခြေအနေတွေအရ
When I've spoken with Rohingya refugees in Bangladesh, they need to see a lot of things change before.
Jono Bangladesh ma shini de Rohingya dukha de ri go meji de khama tru ba ka pyo da ga tru ni ne yong ji sait cha soa ein pyan nan ye taung lai mu de phit paw bu a mya ji lo at ni de de lo so ba de Rohingya de paw ma nen nen shan shan snit de ja khwin ye chou paw mu de ma အစိုးရကိုယ်တိုင်ပါဝင်နေတဲ့ဆိုတဲ့ယုံကြည်မှုတွေလည်းရှိနေပါတယ်။ဒါဟာကျွန်တော်တို့ရဲ့အမြင်နဲ့ပြောမယ်ဆိုရင်တော့နိုင်ငံတကာဥပဒေအရအဖတ်တိုက်လို့ခေါ်တဲ့အသားရောင်ခွဲခြားဆက်ဆံတဲ့သဘောတည့်အောင်နေပါတယ်။အဲ့ဒီစနစ်ကြီးတစ်ခုလုံးကိုဖျက်ဆီးပစ်လိုက်ဖို့လိုအပ်ပါတယ်။အဲ့ဒီထဲမှာရွေးညာတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုတာအပါအဝင်အခြေခံလိုအပ်ချက်တွေဖြစ်တဲ
ဒီကိစ္စကိုအခုလိုတုံ့ပြန်ခဲ့ပါတယ်။
We at Amnesty, our investigations into the crimes that were committed remain.
General Point at the Chalu Queen, President in it, Pimu Chulumuma, Pawin Patani, Desure, Tatari, Yashi, Tawin Kamushi, Kesago, Piape, Sayanibari. Elo Loma Leti, Jampamutania Lenirago, Yasina Mava.
Tamaron in it, the Kesama Tawin Shitu, the Habadure Pidesurago, the Rintopia Nimishi Zedlo, she said below Sanga Dome, Suragole, Tamaro Becayo, Suya Becaba, the Rintopia Namu Mishi Deva Ukana.
ကိုဆောင်ဝင်းလိုက်ပါရှင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတာရိုကိုနိုဟာလည်းသူ့ရဲ့တုံးရက်ကြာခီးစဉ်အတွင်းမှာစနေနေ့ကြာလို့ရှိရင်ရခိုင်ဒေသကိုတွားရောက်ပြီးတော့ကြည့်ရှုဖို့ရှိပါတယ်ဒီကနေ့မှာတော့ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံဖို့ရှိပါတယ်ဒီခီးစဉ်အပြည့်စုံကိုကိုညာဝင်းအောင်ကဆက်ပြီးတော့
ဒီကနေ့မှာတော့မစ္စတာကိုနိုဟာတီလိုဝါအထူးစီးပွားရေးဆောင်မှာယင်းနှိမ့်ညွန့်နန်နေတဲ့ဂျပန်လုပ်ငန်းရှင်တွေနဲ့ရန်ကုန်မြို့မလီယာဟိုတယ်မှာတွေ့ဆုံမှုရှိသလို အဲ့ဒီကနေနေပြည်တော်ကိုသွားရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်တချို့ဘိုးကြောင့်မူကြီးမင်းအောင်လိုင်တို့နဲ့လည်းသွားရောက်တွေ့ဆုံဖို့ရှိတယ်လို့မြန်မာစာတီမီကုမ္ပဏီဂျပန်မြန်မာစီးပွားရေးလုပ်ငန်းရှင်ဥပညာဇော်ကမျိုးဝေကိုပြောပါတယ်ကျွန်တော်ဒီတလောက်ကတော့ဒီလိုအဖွဲ့ကြီးတွေ့မယ်တွေ့ပြီးရောဆန်းစုကြည်တို့နဲ့တွေ့မယ်ပြီးတော့မှဘူးကြီးမင်းအော ရခိုင်ပြည်နယ်ကိုတွားရောက်ပြီးလက်တလောဂျပန်ကအကူအညီပေးထားတဲ့ကိစ္စတွေအပါအဝင်နောက်ထပ်ဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတဲ့ကိစ္စတွေကိုတွားရောက်လည်လာဖို့ရှိတယ်လို့ဥပညာစော်ကပြောပါတယ်
။ပြီးတော့မှနောက်တစ်ရက်ကတော့ရခိုင်ဒေသပေါ့နော်ရခိုင်ဒေသကတော့ဒီဝန်ကြီးအဖွဲ့ထဲမှာလည်းနေရာတော်တော်များပါတယ်ဂျပန်နိုင်ငံရဲ့ဝန်ကြီးအပါအဝင်19ဦးနဲ့မီဒီယာ9ဦးအားလုံး28ဦးဒီရခိုင်ဒေသကိုသွားမှာပေါ့နော်ပြီးတော့မှသူတို့ဗမာပြည်ကိုကူညီထောက်ပံ့တဲ့အခါမှာဘာတွေလိုအပ်လဲဆိုတဲ့အကြောင်းရောက်လည်လာမှာပေါ့နော်အဓိကတော့ကျွန်တော်တို့ရဲ့နေဆက်ဒေတာလုံခြုံရေးပေါ့နော်ပြန်လာတဲ့ဒုက္ခတွေကိုနောက်ဒေတာကန်တိုင်းနာတွေဦးမေးအိမ်မေးဖြစ်တဲ့နေရာတွေကိုဆက်စစ်ပြီးရရှိရေးနဲ့လမ်းမဆက်ပြေးရေ
းဒေတာတွင်းမှာတရုတ်နိုင်ငံရဲ့စီးပွားရေးနိုင်ငံရေးဩဇာအာဏာတက်လာနေတာကိုစိုးရိမ်နေတဲ့ဂျပန်အစိုးရဟာအာဆီယံနိုင်ငံတွေအတွင်းမှာယင်းနှိမ့်နှံမှုတွေပိုလွတ်ဖို့အစီအစဉ်တွေရှိပြီးစည်းကွက်အရာအလားအလာကောင်းတွေရှိနိုင်တယ်လို့သူတို့ဘက်ကတွက်ဆထားတဲ့မြန်မာနိုင်ငံမှာကြီးမားတဲ့ယင်းနှိမ့်နှံမှုလုံနိုင်မှုအကူအညီပေးရေးကိစ္စတွေကိုလှုပ်ဆောင်လာတာဖြစ်ကြောင်းတိုကျိုမြို့အခြေစိုက်ဂျပန်မြန်မာအရေးလည်လာသူဦးကျော်ကျော်ဆိုးကသုံးသပ်ပါတယ
်အဲဒီကချက်ကတော့ဒီမြန်မာပြောင်းလဲမှာစစ်ထွက်မှုတွေမှာဂျပန်ကအဲထချမကရှိနေတယ်ဆိုတာသူတို့ပြကျင်ဆိုတဲ့ကြေကျက်ရှိပုံရပါတယ်ရှစ်တောင်ရှာနိုင်ငံတွေကိုဂျပန်ODA ပါဝင်တခြားအကူအညီတွေပေးတဲ့ထက်မှာအင်ဒိုနီးရှား၊ဗီယက်နမ်အများကြီးတောက်လျှောက်ပေးခဲ့တယ်။ဒါအဲ့နိုင်ငံတွေကသူ့ဆိုလို့ရှိရင်စီးပွားရေးရထူထပ်မှုနှုန်းတွေကမြင့်လာတဲ့ဒီအခြေလက်ပြန်ဆက်နေတဲ့အနေအထားရှိတော့ဂျပန်ပေးတဲ့အကူအညီတွေကဒီနိုင်ငံဘက်ကိုဝတီးပြီးတော့ဒါအကြောင်းကြီးချက်လက်ပါလို့သုံးသပ်ပါတယ
်။ဂျပန်နိုင်ငံရဲ့ဝန်ကြီးခွန်းတို့ဟာပြီးခဲ့တဲ့လတဲ့ဖမ်းဆီးခံရတဲ့Writers သတင်းဌာနမြန်မာသတင်းတော်နှစ်ဦးကိစ္စအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လူ့အခွင့်အရေးကိစ္စနဲ့တရားဥပဒေစိုးမိုးရေးတို့နဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကြောင်းတွေကိုမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာဆွေးနွေးသွားမှာဖြစ်ကြောင်းဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီဒေဆူကာကပြောဆိုထားပါတယ်။2016ဇက်ကွန်ဘန်နာနှစ်စီးရင်အရမြန်မာနိုင်ငံတွင်းမှာလာရောက်ရင်းနှီးမြှုပ်နှံကြတဲ့နိုင်ငံသားတိုင်းပြည်တွေထဲမှာဂျပန်နိုင်ငံကအဆင့်17ရှိပြီးဒေါ်လာ3,900ကျော်ရင်းနှီးမြှုပ်နှံထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြပြသွားတာပါ။တောက်ချာနေနေတဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ Writer သတင်းဌာနကမြန်မာသတင်းတော်နှစ်ဦးကိုနိုင်ငံတော်လျှို့ဝှက်အဥပဒေနဲ့ဆက်လက်တရားစွဲဆိုထားတာနဲ့ပတ်သက်လို့အထူးစိတ်ပြည့်ရကြောင်းနဲ့ဒါဟာသတင်းလွတ်လပ်ခွင့်ကိုအတလွတ်တိုက်ခိုက်လိုက်တာပဲလို့ Writer သတင်းဌာနအကြီးအကဲကပြောဆိုလိုက်ပါတယ်။မက်ခင်ဖြူထွေးကအပြည့်စုံကိုတင်ပြမှာပါရှင်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့ကျန်းမာရေးဖြစ်ရပ်တွေနဲ့ပတ်သက်လို့သတင်းရယူဖို့ကြိုးစားရင်းပြီးခဲ့တဲ့လတုန်းကဖမ်းဆီးခံခဲ့ရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းတောက်ကိုဝလုံးခေါ်ကိုတက်ဦးမောင်နဲ့ကိုကျော်စိုးဦးတို့ကိုဇန်နဝါရီလ10ရက်ပုံထူးလေးကနိုင်ငံတော်လွှတ်ဝက်အဥပဒေနဲ့ဆက်ပြီးတော့တရားစွဲဆိုလိုက်တာကြောင့်လွန်မင်းစိတ်ပြက်မိတယ်လို့ရိုက်တာသတင်းဌာနအကြီးအကဲစတီဗန်ဂျေအက်တလာကပြောပါရယ်လွတ်လပ်တဲ့လူပေါင်းဖွဲ့စည်းတစ်ခုမှမဖြစ်တဲ့ကိစ္စဖြစ်ပြီးတော့သတင်းမီဒီယာလွတ်လပ်ခွင့်ကိုတိုက်ခိုက်လိုက်တာဖြစ်တယ်လို့သူကပြောပါရယ
် It's an attack on press freedom because in a democracy you have to have the ability to cover government activity and if the government
သတင်းလွတ်လပ်ခွင့်ကိုတိုက်ခိုက်တာပါဒီမိုကရေစီစနစ်မှာအစိုးရရဲ့လွတ်ဆောင်ချက်တွေကိုသတင်းရယူခွင့်ရှိရပါမယ်ဒါလို့ရယူခွင့်ကိုအစိုးရကပိတ်ပင်နေဆိုရင်ဒါဟာသတင်းသမားတွေကိုသူတို့အလို့သူတို့လုပ်လို့မရအောင်တရားလွတ်လပ်တဲ့သတင်းမီဒီယာလုပ်ငန်းတွေဆောင်ရွက်ခွင့်မရအောင်ပိတ်ပင်ရကြပါတယ်ဒီမိုကရေစီစနစ်တစ်ခုမှာသတင်းလွတ်လပ်ခွင့်ရှိဖို့အရေးကြီးပါတယ်သတင်းလွတ်လပ်ခွင့်မရှိဘူးဆိုရင်တော့နိုင်ငံအတွင်းအခြေအနေတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့ဆိုတာပိုးပြီးတော့ခက်ခဲလာပါလိမ့်မယ
်အေးစိမ့်ချင်းထောင်မှာဖမ်းဆီးခံထားတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအေးစိမ့်မြောက်ပိုင်းခရိုင်တရားရုံးမှာပေါ်ထူးလေးကရုံးထုတ်ခဲ့တာဖြစ်ပြီးတော့နိုင်ငံတော်လျှို့ဝှက်အဥပဒေနဲ့ဆက်ပြီးတော့တရားစွဲလိုက်တာဖြစ်ပါတယ်ဒီပေါ်မှာနိုင်ငံတကာတိုင်ဝမ်ကလည်းစောင့်ကြည့်ဝေဖန်ခဲ့ကြပြီးတော့သတင်းသမားနှစ်ဦးကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုနေကြပါတယ်ရိုက်တာသတင်းတောင်နှစ်ဦးအနေနဲ့သတင်းမီဒီယာချင်းဝယ်စည်းကမ်းတွေကိုချိုးဖောက်ပြီးမှားယွင်းလှုပ်ဆောင်ခဲ့တာဘာမှမရှိတာကြောင့်သူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းမစ္စတာအက်လာကတောင်းဆိုပါတယ်
We are extremely disappointed that the authorities seek to prosecute Reuters journalists Wa Lone and Jo So Woo under Myanmar's Official Secrets Act.
Like that, now Kualone Kucho Suruku, Nangan Rio, Eubin, Yugo, Yama Anavaniga, Chosani, a bo, alone Messi Bamuare, Taha Balu Ninema Malu Sandeme, Trinola Quingo, Tata Takaila Dalu, Chenaru, Yamuare, Chenaru, a loop of Kambet, the Trinaldi, and in a Marian Zondia Lukeram Shibau, Taja, Yamananga, through a Ludima, Pianle Lok and Green Yade Mare, Chachin Pian Lok, Bibu, Chenaru Sabiro Donsuare.
Kualone Kucho Suruha, Pigate Dismala, Sunday in Yanivanga, Yeta when she do the tune, Yaza Sai, Twiso, Pichara, Kangaya, Pirena, Chisu Tara Yamabe, through the Upazi Kangayarava, through the Marigaro, Taha Trugu, Dummy Aquata, Pansigaya, Trinugu, Mamanganga, Piosu, Hida Wemiao, Anna Banigadi, Mamagan, Nina Nugu, Domido, Pansigaya, Pietello, Piosu Dawari, American Piosu, Roba Tamaga, Union and Regale, Mima Suya Nine, Trinula Quingu, a Piwa Kakwe, Pibune, Pansi Cantare, Trinu Marigu, Miazo Piello Pibule, Tausuni Tavareche.
I can't put it back here. Tomorrow, Bio in Yama Bangani, Tony needed Mita line to chew a piano, she down, Tamar, the baby as she. A cool Tony needed Yamasanoj Minet, Chowna Yani, Kunanai, T. Single, Line Domita, Dongzene, Lazy, Lazy Shine, Dutia by Nai, wet dread door, Line Lamita, Dia, Goze Rugani, Penyu, Nasin and Yavarishi. Malaysia Nangama, the Yamaway Nita, a low low to Rigu, a Kuya Pine Dream, a Pansy Ray Loniama, Joe Home Yumaro, Yamanangani, a Lev Visane Labi, a low low guy need them Yamari, Pansy Kanyavare, view him Yamawai, the Dinda, Mae Maga, a Piersongo, the Dinpe Putavarish.
Malaysia Nangama, the Yamaway, Nita, a low low guy need to Rigu, Kuya Pine Dream, a Pansy Ray Loniama, Joe Home Yumaro, Yamanangani, a Lev Visane Labi, a low low guy need them Yamari, Pansy Kanyavare.
အလဲဗီဇာတက်တန်းဟာနှစ်လတာခွင့်ပြုရမှုနှစ်လကျော်တာနဲ့တရားမဝင်နေထိုင်သူတွေအဖြစ်ဖမ်းဆီးခဲ့တာဖြစ်ကြောင်းမလေးရှားနိုင်ငံမြန်မာတရုတ်ကိုကိုစားပြုပြီးအကူအညီပေးနေတဲ့ဂျိုဟုမျိုးကစခန်းတာဝန်ခံကိုတရားမောင်မောင်ကပြောပြပါတယ်။အဲဂျိုဟုမှာပြီးခဲ့တဲ့ရက်ကတော့ဟိုအလဲဗီဇာနဲ့ဝင်လာပြီးတော့အလုပ်လာလုပ်ကြတဲ့လူတွေပေါ့နော်။ဒါမဲ့တင်ပြီးမယ်ဆိုပြီးတော့သူတို့ ตัวมันเนี่ยดีเลยด้วยที่ยามวันนี้บอกอันนี้ที่มาตัวพันเนี่ยขาดจะรออันนี้ตัวเล็บวันนี้ขาดเลยไม่นี่ตัวเล็บผมไม่ขาดเลยบ้ามากุญยิบลูกไม่เอาบ้าตัวที่ว่าอิมิเกชันมาเล็บวันนี้มาตัวเรจิสต้าตัวมาที่ยามวันเอาอากูตัวเอ็ดูเรียกบอลงพันตัวเลยบ้าพันตัวเลยใช่ไหมบ้ามาลูกบิลูกไม่เอาดีเอเจนซี่อะไรบ้ามาลูกบิลูกไม่เอาเอ็ดูเลยอากูพันขาดเลยเด็กชูจ้าตัวเลยพี่แทนจ้าตัวเลยบ้าเนาะ
แต่เขาต้องรักษาเรื่องลูกชิ้นเขาเลยเช่ารักษาเรื่องลูกชิ้นเขาบอกไม่ถูกกับเจ้าเนี่ยเดียวว่าไอ้พวกมาอู้เปลี่ยนเมนสูรุ่ยชิ้นเนาะเจ้าเนาะที่เทนนิสเขาอย่างมาเปลี่ยนลูกยาลงมาบอกยามาเนี่ยงานนี้มันเลี้ยงสัตว์เนี่ยงูนอกจากลูกตัวลูกคนนี้กูยามาสุยาเบก้ายานาไลปีเดนเอามาโรเลบิซารีเนี่ยตัวบีมันเลี้ยงช้างกูมีเนี่ยเช็คเสก้าลูกนายบูด้วยยามาลีก้าจูซาลากิจาราบ้าที่ลูกตัวเจ้าเนี่ยด้วยมันเลี้ยงช้างนาบัน
ตัวเองย้ายได้ขนาดนี้เราเที่ยงสักครั้งเราเราได้ผิดพูดอะไรเงี้ยที่มาเปลี่ยนก็ซีซีลาบ่เนาะตัวเราเท่าท้าซีลาไม่ซีลาเราตัวเราปามิซีลาไม่ซีลาบ่เนาะแต่ชุดปามิซีเนี่ยโอ้อันนู้นเนี่ยกวยเลยบ่เนาะแต่ที่มันอยู่เลยอาไม่จ้าเราเลยอะไรไม่เลยตัวเราเล่นมาแข่งเราเลบีซานเนี่ยล่ะเลยเลบีซานเนี่ยล่ะไปไหมตัวเลบีซานสุดาบ่มาอาที่เนาะ
ยามาลูกตาลูกเวมุจีเจียนเนี่ยปิดดูเอียวันนี้ท่านลูกตาหนี้จ้าดูลูกตาบ้าวนัดเต็งจ่อชีบีแต่ช้านี่แล้วเนี่ยมาเลเซียนั่งงูยาวตัวเลยดูอารมณ์ป่าวยงานได้แทบไม่ได้สิ่งเดียวสบีขมันท้าบ้าเอ๋อรีแทบมาเตียมาเวนี่ท่านลูกตาหนี้จ้าดูเต็งเนี่ยชีบีอะไรเช่น
VOA မြန်မာပိုင်းတရင်တော့မဲအေးမှာပါရှင်။တောင်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နေကြရတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီနှလုံးကိုယ်စိတ်ခံစားရရလဲကျွန်တော်တို့ရှိလာရင်ဒါကျင်းဒီပတ်စဉ်မှု
ဒါကတော့နှလုံးရောဂါ NDA နဲ့ပတ်သက်လို့မေးမြန်းတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားကြရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီနေ့မြန်မာတွေတင်ပြပေးမယ့် ATM အသုံးကတော့
back burner
ဖြစ်ပါတယ်စာလုံးပေါင်းက B A C K back ကနောက်B-U-R-N-E-R burner ကမိဖို့ဆိုတော့စကိုက်ထုံရဲ့ဓာတ်ရိုက်ဒေဗေကအနောက်ဖက်မှာရှိတဲ့မိဖို့ပေါ့အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့်ခင်မီ gas ဒါမှမဟုတ်လျှက်စိမိဖို့တွေဆိုရင်အများအားဖြင့်လေးဖို့တွေဖြစ်ကြတာများလေတော့အများအားဖြင့်ချက်လေရှိတာကရှေ့ကနှစ်ဖို့ဖြစ်ပါတယ်အရင်ချက်စီကျင်တာကိုရှေ့မှထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှထားပြီးအချိန်ကမှချက်တော့မေးလို့ထားလိရှိတာတော်ရရှိများအသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အသေးတွေကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issueWas put on the back burner by the candidate. So this made the voters very unhappy.
Jamai Pizu Sashamu Kisago, Erikos Lega, Amabibuli, Naumatari, Dajau, Messana Shinriga, Take the Bomatrija Bulu TV Yavari, Umago, Nadakau, Nasin Tijaya.
The healthcare issue was put on the back burner by the candidate.So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ခုတော့စနေနေ့ညတိုက်ရိုက်လေးလိုက်အတွက်ဆွေးနွေးမယ့်အကြောင်းအရာကိုမိတ်ဆက်ပေးပါရစေရှင်ဒီခေတ်ဒီနေမောင်တော်မျိုးနဲ့အတွင်းအင်းဒီကျွော်မှာတွေ့ရတဲ့ရုပ်လောင်းတွေဟာကာဝေကျလုံခြုံရေးအဖွဲ့ဝင်တွေနဲ့ဒေသခံကျွော်သားတို့ကတက်ဖြတ်ခဲ့တာဆိုပြီးတပ်မတော်ရဲ့စုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါတယ်ဒီခေတ်ပြည်နယ်မြောက်ပိုင်းပြည်ပကအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စီရေးတွေအတွင်းမှာရွေးကြကြီးရွာသား6,900ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့ MSF နေစီမထဆရာဝန်များအဖွဲ့ကလည်းထုတ်ပြန်ခဲ့တာပါစစ်စီရေးတွေအတွင်းမှာအခုလိုဥပဒေမဲ့တပ်ဖြတ်မှုတွေဟာပြည်ပြည်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံတကာနိုင်ငံအတွက်ဘယ်လောက်ထိတက်ရောက်ထိခိုက်သွားနိုင်ပါသလဲဒီအကြောင်းလာမဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးကြကြသူတွေအနေနဲ့VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင်ဒိုင်းရိုက်လေးလိုက်စစ်စစ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ကို့အမည်ကို့ဆွေးနွေးလိုတာကို့မိကုံးတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-999လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@ voanews.com ဖြစ်ပါတယ်ရှင်အခုတော့ဇမားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီနှလုံးအဆို့ရှင်လဲရသူတွေနဲ့သွေးမခဲစေအကြောင်းကိုတင်ပြထားပါတယ်နှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနဲ့နှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်ရေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปมคะดรคมอยค่ะเราดิ2นิ้วอสุชินเลยได้ตัวนี้ชากาญาติနိုင်ငံมาบลูณีทาสิเลยเสีย
เองเราญาติနိုင်ငံมาอู้ดิ2นิ้วก็สิคันอะไรอ่ะเลยเราดิสิละเอถ้าเป็นดิก็สิมุเนี่ยปัดตะดูปิปิเสียเลยเราส่งงานได้ตัวจองนายระยะเส้นดิเราอสุชินนี่โหเลยปีนี้เลยปีได้ดิสิเลยดิเลยปีได้ทํามาเลยอยู่บัวดิสิโหเนี่ยดูดิเลยအဲ့ဒါနဲ့ပတ်သက်လို့ဒါပေမဲ့သူ့ရဲ့ပြဿနာကတော့အဆိုးရှင်လဲရတဲ့လူပါဆိုလို့ရှိရင်တူးမခဲစီတော့ရပါလေ။အဲ့တော့ဒီအဆိုးရှင်လဲတဲ့သူဒီတိုင်းတိကျစင်တာလေးတွေတော့တိကျစင်တယ်လို့ကျွန်တော်ထင်ပါလေ
။ဟုတ်ကဲ့ဆရာအဲ့တော့ဒီအဆိုးရှင်မကောင်းတဲ့သူတွေလဲရတဲ့သူတွေအတွက်ပေါ့ဆရာနော်။ဒီတိကျစင်တဲ့အဓိကချက်တွေကိုရှင်းပြပေးပါလား
။ကျွန်တော်တို့ဒီအဆိုးရှင်ဆိုတဲ့နေရာမှာနှလုံးထဲမှာအဓိကအများဆုံးလဲပြရတော့ aortic valve ပေါ့လေ aortic အဆိုးရှင်နဲ့micro valve ကိုလည်း micro association ဖြစ်ပါလေ။အဲဒီ association ကြီးကပမာပြီးမှတော့လေးဘက်နာရောဂါပေါ့။အဲ့ဒါကိုနောက်ဆက်တွဲအနေနဲ့ association ကြီးကပြစီသွားတယ်။ပြစီသွားတော့ဒီ mechanical obstruction တွေရပြီးတော့ပိတ်ဆို့ပြီးတော့လူရဲ့အသက်အန္တရာယ်ရှိလာနိုင်တယ်။ဒါကိုလည်းကျွန်တော်တို့နိုင်ငံကစစ်ပြီးကျွန်တော်တို့ဒီမှာရှိတဲ့ဌာနတိုင်းလူလူက association လဲပေးနေပါလေ။အဲဒီလဲတဲ့အခါမှာ2မျိုးနဲ့စားရှိပါလေ။တစ်မျိုးကတော့ metal ကိုလည်းကျွန်တော်အများဆုံးလုပ်ပြီးနေတော့ metal ပေါ့။တတူနဲ့လောက်တဲ့ဘာပီဟိုကတိုက်ပြင်းရမှုပါလို့လည်းတကယ်ရည်ဒီပါတဲ့ဒီ mechanical valve ကိုတော့အဲ့ဒါတကူရှိတယ်။နောက်တစ်ခုကတော့ chromograph ကိုလည်းဝက်တူပါတော့ကနေလွားလို့ပါတော့လည်းတကယ်။ဒါပေမဲ့အဲ့ဒီကထုတ်ထားတဲ့ဘာပီကိုတင်ပြီးအဲ့ဒါ chromograph ကိုခေါ်ပါလေ။ metal valve ကဆိုတော့ကောင်းပါလေ။သို့တော်လည်း metal valve ကအမြဲစိတ်မချဲသေးပေါ့ဗျာ။တော့ရပါလေ။အဲ chromograph တမားတွေကတော့တချို့တော့လူရဲတချို့တော့များများလည်းမလူပဲနဲ့တော့ရှိတတ်ပါလေ။ဒါပေမဲ့ကျွန်တော်တို့ metal တတ်တူနဲ့လုပ်ထားတဲ့ valve ပြီးဆက်ထားတဲ့လူတွေကတော့တစ်သက်လုံးအသက်ရှင်နေပြီးတောက်နေရပါလေ။ဘာဖြစ်လို့လဲဆိုတော့ဒီ valve ပြီးရဲ့ဒီတကယ်ရွတ်ပြီးရဲ့လှုပ်ရှားမှုပေါ်မှာအသားတွေတက်လာတယ်အဲ့ပေါ်မှာပိုးတွေဝင်လာတယ်ဆိုရင် valve လှုပ်ရှားမှုကိုထိခိုက်ပြီးတော့အသက်ဟန်ဒီရှိသွားနိုင်တယ်။ဒါကြောင့်မို့လို့ဒါဟုတ်အင်းမကျဲစင်းနဲ့ပတ်သက်တာဟုတ်တော့ဒီဆိုရှယ်လူနာရဲတိကျမှုနဲ့လူတယ်လို့ပြောချင်ပါလေဆရာ
ဟုတ်ကဲ့ဆရာအဲ့တော့ဘလူနေရာမျိုးမှာဒီဆေးကိုအသုံးချဖို့လုပ်မလဲဆရာ
ခုနကလူကျွန်တော်တို့အဆိုရှယ်လဲပြီးပြီဆိုတာနဲ့ကျွန်တော်တို့ကသိတတ်ရပါလေအခုကမှတော့ကျွန်တော်တို့ပထမရပိုင်းမှာစွဲပြီးကကမှတော့ထိုးစည်းလေးနဲ့ပြီးတယ်သွေးမခဲသေးဘူးပေါ့ဗျာဒါပေမဲ့လူအဲ့ဒီမှာပဲစပြီးတော့ကျွန်တော်တို့တောက်ဆေးနဲ့စတိုက်ပြီးတော့တောက်ဆေးဆိုတဲ့နေရာမှာလဲအခုကအများဆုံးအတိအကျတော့ကုမရေအုပ်စုပေါ်ဒီကားထဲမှာမှကုမကျင်ကလူအများအတိများတော့ကုမကျင်ကို warfarin ဆိုရက်သူမခဲသေးအနေနဲ့ပဲအတိများပါလေ။အမကြီးကအဆင်ပြေလဲတာလေလူတိုင်းလူလူလဲဒါကိုသိပါလေ။ဒါပေမဲ့သူ့ရဲ့အန်ဒီရီသူ့ရဲ့သုံးဆွဲပုံကြီးသူ့ကိုမသုံးဆွဲရင်ဘာတွေဖြစ်နိုင်လဲဆိုတော့အတိရောတရားဖို့လူပါလေ။ဘာဖြစ်လို့လဲဆိုတော့ဒီထည့်ထားတဲ့အဆုရှင်ဟာကောင်းကောင်း function မလုပ်ဘူးအလုံးမျိုးသူပိတ်ချိုသွားရင်သူကရုပ်ရက်ဆုံးဆုံးနိုင်တယ်။ဒါမှမဟုတ်သွေးမခဲနှုံးတွေအကျန်းများလာလို့ရှင်လေလူပါသွေးယိုစိတ်နာတွေဖြစ်လာနေတယ်အထူးသဖြင့်အဲ့လိုလူတွေမှာကေတိုယောဂါလည်းရှိပြီးတော့ပုံတော့ကေကြောတွေပါပောက်သွားလို့ရှိရင်သွေးထွက်တာတများတဲ့ပုံပြီးတော့များသွားမယ်သူကပေါက်နေတာကသွေးမခဲစေဖြစ်တာကိုဒါကြောင့်မို့လို့ညာနဲ့ပတ်သက်တာသိရေးကြည့်ပါလေညာသွားရင်တော့ကျွန်တော်တို့ International Normalized Ratio ကနဲ့သွေးမခဲစေကိုထိန်းချုပ်တဲ့အတိုင်းဓာတ်အနေနဲ့ INR ဆိုတာကိုအသုံးပြုတယ်ဒီလိုဆိုရင်များသွားပြင်တော့ 2.5 ပါဝင်ကျလာမှာကားလေလူရင်လူ3ထိထားတာလည်းရှိတယ်2နဲ့3ကြားမှာကျွန်တော်တို့ဇာဝင်ကြီးတွေကညှိနှိုင်းပြီးတော့ထားပေးလို့ရှိပါတယ်အဲ့ဒါကိုလည်းလူနာအမြဲကိုလည်းကျွန်တော်တို့ကကောင်စလင်းရုပ်ပြီးအပြီးပေးနေရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီသွေးမခဲစေးသုံးတာကြောင့်ဖြစ်လာတဲ့အန္တရာယ်တွေကလည်းကာကွယ်နိုင်တဲ့အနေထားရှိလားဆရာ
ဒီသွေးမခဲစေးသုံးတဲ့လူတွေမှာဖြစ်နိုင်တဲ့အန္တရာယ်ကဘုရားပြောလို့သွေးမကဲလုံကဲပြီးတော့သိတတ်တာလေးပေါ့ဗျာနောက်တစ်ခုကသွေးမကဲစေးမလုံလောက်တဲ့အခါမှာလည်း ကျွန်တော်တို့ထည့်ထားတဲ့အဆိုရှင်တွေကအလုံးမလုံးပဲနဲ့အပြည့်ပြည့်နိုင်နေဆိုတဲ့ဟာပေါ့အဲ့ဒါလို့မဖြစ်နိုင်အောင်ကျွန်တော်လူနာတွေကိုအာဏာလိုပါလို့ပြစ်ချစ်သေးဖို့အထူးသဖြင့်အထက်ကျဲကျွန်တော်တို့ရှိတာတော့နေရီရွာတွေမှာကြောက်လို့ရှင်တော့တခါလေမစစ်ဆေးနိုင်ဘူးဟိုးရွာတွေဘာတွေမှာရှိရလူတွေအဲ့တော့ကျွန်တော်တို့ကသေးုံကနေမစင်းငနေဟိုကဒီလိုလူရအသားစီးတွေမထိုးဘူးအဲ့ဒါသိရေးကြည့်ရတယ်အသားစီးထိုးတာမှာအကန့်နဲ့ကြီးသွားဆိုအဲ့ညမှာကြီးကြီးဆိုတင်ပါကြီးကကြီးကြီးဖြစ်လာနိုင်တယ်နောက်တစ်ခုကခွဲစီရမယ်ခွဲစီခံရမယ်ဟိုမှာဥတဲ့ရောင်လို့ပေါ့ဗျာဒါမှမဟုတ်လို့ရှင်လည်းဦးနာအကန့်ပေါက်လို့ဆိုတဲ့ခွဲစီခံရတော့မရှိလို့ရှင်လည်းပြောင်းဝင်ဦးကျွန်တော်ကဒီ warfarin တောက်နေပါတယ်ပြင်းမကဲစီတောက်နေပါတယ်ဆိုတာကိုပြောပြရမယ်နောက်တစ်ချက်ကအရင်အရေးကြီးတာကတော့ကျွန်တော်ကအချိန်မမှန်ဒီသေးကိုညနေ6နာရီများသွားကျင်တော့တိုက်ပြီးတိုက်တာရှိပါလေညနေ6နာရီမှာတောက်ရပါလေနောက်တစ်ချက်အရေးကြီးတာတော့ဒီနာရီကိုအထူးဖြင့်ပညာနဲ့သိမှတ်ရဘူးသိပညာဘူးကြီးရတယ်လေဒီကမှားမှာတော့တွားတိုက်တဲ့ကမှာသိထွက်လာလားကိုမှာအနီပြောက်ပြီးဘာတွေဖြစ်လာလားသိသိကြီးဥရာလေးတွေရှိလာလားလက်မလေးဖြစ်လိုက်တာနဲ့သိကြီးကြီးတွေရှိလာလားအဲ့ဒါဆိုလို့ရှိရင်ပြောင်းဝင်လို့ချက်ချင်းပြသပြီးတော့ထိမ့်သိမ့်မှုကိုပြန်လည်ပြီးတော့ထိမ့်သိမ့်မှုတွေလုပ်ပေးဖို့လိုတယ်ဘာလို့လဲဆိုတော့ကျွန်တော်တို့ကဒါအကြီးကျယ်တော့ကျင်းကိုစဉ်းသွားတဲ့အခါမှာသူစာရွက်လေးပေးပါတယ်ဒါအပြင်ပြည်သူစာစာလေးပြောပြလိုက်ပါတယ်အဲ့လိုလုပ်ချင်အပြင်မလူလားအတဲ့အန်ဒီယေရီကိုကာမနိုင်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနှလုံးအဆုတ်ရှင်လဲရတဲ့သူတွေအနေနဲ့ဒီသွေးမကက်စီတောက်တဲ့နေရာမှာပေါ့နော်နောက်ထပ်ရောကျွန်တော်မမင်းပြီးတဲ့အရေးကြီးတဲ့ချက်ရှိသေးလားဆရာ
ဒီတောက်ရတဲ့စီဝေါ်ဖရင်ဆစ်စီကခလေးကိုပုံဝင်ဆောင်လိုက်မယ်ဆိုရင်ခလေးကိုအန်ဒီယေပြုနိုင်ပါတယ်ကလေးကြည့်သွားလို့ရယ်ကလေးမှာလူစင်မမီရဲ့မွေးလာတာလေးရှိနေတယ်ဒါကြောင့်ဖြစ်နိုင်ပြီးတော့ကျွန်တော်တို့ကကိုဝင်တွေကလည်းမဆောင်ဘူးလို့ပြောပါတယ်အကြောင်းမျိုးမျိုးကြောင့်ကိုဝင်ဆောင်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ပထမ3လအတွင်းမှာထိုးစည်းကိုပဲထိုးပြီးတော့နောက်ဆုံး36ပတ်ကနေပြီးတော့ဒီမွေးတဲ့အချိန်ကတည်းကထိုးစည်းကြာကာလလေးကိုတော့ကျွန်တော်တို့အဲဒီတောက်စည်းပေါ်လေးအန်ဒီရဲ့ကျင်းတဲ့ကာလတောက်စည်းကိုတောက်တယ်အဲဒီထိုးစားလေးရှိတယ်ဒါကလည်းနေရာဒေသပေါ်မူတည်ပြီးတော့
ဒီနေ့ဖြစ်နိုင်တော့ကိုယ်ဝင်မရှိဘူးတော့ကျွန်တော်ကတားပါလေ။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရ
ာ။အခုဆက်လက်ပြီးတော့တောက်ကြနေနေတဲ့ခင်တိုင်းတင်ဆက်နေတဲ့တိုင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပါပါ။နေဆက်သတင်းတောက်တွေကစူးစီးတင်ပြထားပါတယ်ရှင
်။ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်မျိုးသားပါတီ ANP အစည်းအဝေးမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မုံကိုဒေသအတွင်းမြေမြုပ်ပိုင်းနှလုံးပေါက်ကွဲမှုကြောင့်ဒေသခံ5ဦးပြင်းထန်စွာဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိစောက်နေတဲ့ငင်းချင်းလုပ်ငန်းစဉ်အခြေအနေတွေအကြောင်းကိုကြားကြရမှာပ
ါ။ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရခိုင်အမျိုးသားပါတီ ANP ကလွတ်တော်ကိုယ်စားလှယ်တွေဗဟိုလုံမှုဆောင်တွေနဲ့မြို့နယ်ကော်မတီဝင်တွေပါဝင်တဲ့အစည်းအဝေးတစ်ရက်ကိုစစ်တွေမြို့မှာရှိတဲ့ပါတီဗဟိုဌာနချုပ်မှာဒီလပထမပတ်က၄ရက်ကြာပြုလုပ်ခဲ့ကြပါတယ်။အဲ့ဒီအစည်းအဝေးမှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့နဲ့အဲ့ဒီအချိန်တွင်းမှာဥက္ကဋ္ဌတာဝန်တွေကိုရပ်တန့်ထားမှာဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါ်ထုမင်းအပါအဝင်အခြားကိုယ်စားလှယ်တချို့နှုတ်ထွက်ခွင့်တင်ထားတာနဲ့ပတ်သက်ပြီးတော့လည်းကာယကံရှင်တွေနဲ့ရှင်းလင်းစရာရှိသေးတဲ့အတွက်နှုတ်ထွက်ခွင့်မပြုဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကနိုင်ငံရေးအခြေအနေနဲ့ရခိုင်အမျိုးသားရှေ့လုပ်ငန်းစဉ်ပါတီကျင့်လက်ခိုင်မာရင်းနဲ့ပါတီတိဆောက်ရေး21ရာစုပင်လုံညီလာခံတက်ရောက်တာနဲ့ပတ်သက်ပြီးအကြံပြုချက်တွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့ပါတီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လစ်လပ်နေတဲ့ပါတီဥက္ကဋ္ဌနေရာကိုလည်းလက်တလောအခြေအနေမှာအစာထိုးခန့်အပ်မှာမဟုတ်တယ်လို့ပါတီကိုဥက္ကဋ္ဌအဖွဲ့အတွင်းရေးမှူးအဖွဲ့တွေကစုပေါင်းဦးဆောင်သွားမှာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသတွင်မိုင်းနှလုံးပောက်ကွဲမှုကြောင့်ဒေသခံ၅ဦးပြင်းထန်စွာထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တိခတ်တန်ရာရရှိသူ၅ဦးနဲ့ကနှူးမှာစိုးရင်ရပြီးတော့တင်းတောက်စရာဥပါရောဆောင်းခေါင်မှာခြေထောက်တစ်ဖက်ဖြတ်လိုက်ရတယ်လို့မိသားစုဝင်တွေကပြောပါတယ်။ ဇန်နဝါရီလဆင်းရဲ့နေ့ကမွန်ဂိုမျိုးကလကောင်းတို့နေထိုင်ခဲ့တဲ့မန်ချက်ကျေးရွာဟောင်းလျာနီးမှာရွာသား၅ဦးထင်းွေသွားရမှာမိုင်းနမီပြီးပောက်ကွဲခဲ့တာဖြစ်တယ်လို့မွန်ဂိုဒေသခံလူကပြောပါတယ်ထိခိုက်တိုင်ရန်ရရှိသူတွေဟာသေယုန်နိုင်ငံမန်စီမြို့မှာရှိတဲ့စေယုံမှာအရေးပေါ်စေဝါကူဇာခံရရတယ်လို့မိသားစုဝင်တူကပြောပါတယ်
လာမယ့်ဇန်နဝါရီလ17ရက်နေ့နဲ့16ရက်နေ့မှာမွန်ပါတီပေါင်းစည်းမှုညှိနှိုင်းရေးအဖွဲ့ရဲ့ဥဆောင်မှုနဲ့မွန်ပြည်သူညီလာခံတရကျင်းပမှာကိုတရားဝင်နိုင်ငံရေးပါတီများဖြစ်တဲ့မွန်အမျိုးသားပါတီ MNP နဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP ပါတီတို့မတက်ရောက်နိုင်ကြောင်းထုတ်ပြန်ထားပါတယ် မွန်တမျိုးသားလုံးညီညွတ်ရေးထက်ပြိုကွဲရေးကိုဥတည်နေပြီးမွန်အမျိုးသားတရလုံးအပေါ်စိုးကြိုးတာဖြစ်စေမဲ့ဒီညီလာခံကိုမွန်အမျိုးသားပါတီအနေနဲ့အတိအမှတ်မပြုနိုင်ကြောင်းမွန်အမျိုးသားပါတီအထွေထွေတွင်းရင်မူနိုင်လည်ရေးတမကပြောပါတယ် MNP
ပါတီအနေနဲ့ကိုယ်စားလှယ်စေလွတ်မှာမဟုတ်ဘူးလို့ထုတ်ပြန်ထားပါတယ်။ခိုင်းနိုင်ငံကနေမွန်ပြည်နယ်ကိုတရားမဝင်စေဆောင်လာတဲ့မော်တော်ယာဉ်73ဇာဝက်ကောင်ကြီး350ခန့်ကိုတပ်ဆိုင်ရာပူးပေါင်းဖွဲ့တွေကနေဇန်နဝါရီလ9ရက်နေ့ကထပ်မံဖမ်းဆီးရမိခဲ့ပြီးမုဒ္ဒမနယ်မြေရဲစခန်းမှာအမှုအဖွဲ့အရေးယူထားတယ်လို့မွန်ပြည်နယ်မွေးမြူရေးနဲ့ကုသရေးဦးစီးဌာနကပြောပါတယ်။ဖမ်းမ ကျွန်တော်တို့ရဲ့ရင်းမောင်းငါးဦးကတော့ပြည်နယ်ဆွေရဖွဲ့ရဲ့လမ်းညွှန်မှုနဲ့ရည်ရွယ်သွားမယ်လို့ဆိုပါတယ်။ခိုင်းနိုင်ငံကဝတ်တည်ဆရာမဝင်ဝင်ရောက်လာမှုကြောင့်လက်တော်ပြည်နယ်အတွင်းမှာဝတ်မွေးမြူရေးချံ90ကျော်ကဝတ်တွေကိုအဝယ်တန်းတွေလာရောက်ဝယ်ယူခြင်းမရှိတဲ့အတွက်ကြက်သိန်းရာနဲ့ချီနှစ်နာဆုံးရှုံးမှုတွေဖြစ်ပေါ်နေတာကြောင့်ဒီအခြေအနေကိုကာကွယ်ပေးဖို့နဲ့
SS Resource Asia Company ကအောက်ချုပ်ရေးအာဏာပိုင်တွေမြေတိုင်းဦးစီးဌာနနဲ့တစ်တောဌာနကပုဂ္ဂိုလ်တွေနဲ့အတူလူထုနဲ့တတိယအကြိမ်တွေ့ဆုံညှိနှိုင်းခဲ့ပါတယ်။ဇန်နဝါရီလ9ရက်နေ့ကတွေ့ဆုံညှိနှိုင်းခဲ့တာဖြစ်ပြီးမိုင်းဖြတ်ဒေသခံလူထုတွေကတော့ ဒီရွှေတူးဖော်မှုစီမံကိန်းကိုအလိုမရှိကြောင်းပြောဆိုတယ်လို့မန်းချမ်မြို့နယ်ကြားဖြူပါတီ SNDP ဥက္ကဋ္ဌစိုက်ခမ်းဆန်ကပြောပါတယ်။ကုမ္ပဏီကရွှေတူးဖော်ဖို့လျားထားတဲ့ဧရိယာသတင်းကျော်ရှိပြီးအဲ့ဒီရဲ့စိုးကျိုးကိုမန်းချမ်မြို့နယ်ထဲကကြေးရွာအုပ်စု73အုပ်စုကဒေသခံတွေခံစားရမှာဖြစ်ကြောင်းတာချီလိမြို့နယ်နားဟိုင်းလုံအုပ်စုကရွှေတူးဖော်မှုကြောင့်ဒေသခံလူထုရင်ဆိုင်နေရတဲ့ဒုက္
ဒီကနေ့ဆန့်ကျင်ကပ်ကွက်သွားမှာဖြစ်ကြောင်းသူကဆိုပါတယ်မန်ဖြတ်နဲ့ကျိုင်းလုံကြားဒေတာတစ်ခုလုံးနီးပါးရွှေတူးဖော်ဖို့ခွင့်ပြုချက်ရခဲ့တဲ့ SS Resource Asia ကုမ္ပဏီကိုဒေတာခံလူထုကစန့်ကျင်ဆန္ဒပြလာကြောင်းစီမံကိန်းအောင်မြင်ဖို့အတွက်2019ခုနှစ်ဩဂတ်လကတကြိမ်ဒီဇင်ဘာလကတကြိမ်နဲ့အခုဇန်နဝါရီလခုနှစ်ရက်နေ့ကတကြိမ်လူထုနဲ့တွေ့ဆုံညှိနှိုင်းခဲ့ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတည်ဆောက်နေတဲ့ငင်းချင်းကြီးလုပ်ငန်းရှင်တွေဟာမတူညီတဲ့ချင်းကမှုပုံစံတွေကြောင့်နောက်နေကြန့်ကြာနေစေအခြေအနေမှာရှိနေပါတယ်အပြည့်ရဲစဲနိုင်ဖို့ဖော်ဆောင်နေချိန်မှာပဲတိုင်းသားဒေသတချို့မှာလည်းတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တယ်လို့တက်မလို့အနေနဲ့ငင်းချင်းကြီးကိုဟန့်တားနေတယ်လို့လည်
ကျွန်တော်တို့အားလုံးဟာဒီနိုင်ငံရေးဖြစ်စဉ်ကိုချိတ်ကတဲ့ပုံစံကကျွန်တော်အေးအူကြတယ်မှာတုံ့ပြန်ဖြစ်နေတယ်။တခုကတော့ NCA လက်မှတ်ရေးထိုးပြီးတဲ့လူတွေအပိုင်းကကဏ္ဍတစ်ခုဖြစ်တယ်။ NCA ကိုလက်မှတ်မရေးထိုးတော့လည်းပဲ NCA ကိုကိုယ့်ချက်မူနဲ့ပြင်ပြီးတော့မှအတူတကွပူးပေါင်းဖို့ကြိုးပမ်းနေတဲ့အပိုင်းကကဏ္ဍတစ်ခုရှိတယ်။တတိယကဏ္ဍတစ်ခုက
A kuso yatan in the loo. Shamin and Yapan at the champion as you ma, type water says that people only da. Jinchan Yi Lungang with the main chanja or Lothar and Sham Yulu, Ubili Vinyasin, Uang Tuga Kulu, Taupiavare.
Yonetiga don't so rich. Good jesuit for my Sunilaida, who sangala sejala shiduari. Taurit Asazu Bian Suniyong and the Walker. Daiga, the main chanja on the last.
Kulu Ninjan Yi Chanja Nida, Tamarobega Suni Buregu, Quetta Losa Nida Lu.
นางงามยิลิล่ะต้องนัดตู่อุตันซูนายก็ပြောပါတယ်ဒီခုကတမ်းတော်ရဲ့ဟိုတရားစီအမြင်ကြီးပေါ့ဗျာဘယ်ဘွဲဆိုရင်တော့ပါဘဝဒုက္ခနဲ့တော့မဆွေးနိုင်ဘူးတော့စုပြီးမဆွေးနိုင်ဘူးတမ်းတော်ရဲ့အဲ့ဒီတရားစီအမြင်ကြီးပေါ့ဗျာစစ်မှန်တဲ့ငင်းချင်ရေးရရှိဖို့ပြည်ရင်းစစ်ကြီးရတဲ့ရေးအတွက်အန်စီလက်မှတ်ရေးသူပြီးငင်းချင်ရေးဆွေးနိုင်ဖို့ဆက်သွားနေတဲ့ရှစ်ဖွဲ့အချက်၉ချက်
ဒီကတော့ဘာမှအဓိကတာဝန်ရှိတယ်လို့လဲသုံးသပ်နေကြပါတယ်ခင်ဗျာ
ဆက်ပြီးတော့ UNFCA အဓိကအဖွဲ့ဝင်တစ်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီဟာ NCA လက်မှတ်ရေးထိုးနိုင်ရေးအတွက်စီစဉ်ဆောင်ရွက်နေတဲ့အခြေအနေမှာရှိနေတယ်လို့ UNFCA ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့အနေနဲ့လဲအစိုးရငြိမ်းချမ်းရေးကော်မရှင် PC နဲ့ဆွေးနွေးညှိနှိုင်းမှုအတွင်နောက်ဆုံးတက်ဆုတ်နေတဲ့အချက်တွေအပေါ်ဖြေရရှိရေးအတွက်နှစ်ဖက်ထိပ်ပိုင်းခေါင်းဆောင်ချင်းတွေ့ဆုံသွားဖို့ UNFCA ခေါင်းဆောင်ထိပ်သီးအစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်မိကလျာမောင်ကနေစုစည်းတင်ဆက်ထားပါတယ်
UNSC ရဲ့အဓိကဖွဲ့ဝင်တစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီဟာဒီဇင်ဘာ26ရက်နေ့မှာကျင်းပခဲ့တဲ့ဘိုးကော်မတီရွေးပေါ်စည်းဝေးပြီးမှစီစဉ်ဆောင်ရွက်ဆောင်ရွက်ပြီးစည်းပါက NCA လက်မှတ်ရေးထိုးနိုင်မယ်လို့ပါတီသတင်းစင်မှာဖော်ပြထားပါတယ် UNSC ဗဟိုလုံခြုံဆောင်တိုးချဲ့စည်းဝေးမှာမွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးရေးနဲ့ဆက်မြင်ပြီးတင်ပြလာတာရှိတယ်လို့ UNSC
ပြောရေးဆိုခွင့်ရှိသူဦးသွန်းစောကအခုလိုပြောပါတယ်။ဟိုမကြောက်ရမို့ဒီပါတီကလုပ်တဲ့ဟိုဟာပေါ့အစည်းအဝေးဆုံးဖြတ်ချက်ကလည်းအဲ့ဒီသဘောထားပါပဲ။အဲ့ဒီကိစ္စကိုကျွန်တော်တို့ UNSC မှာကြည့်ဝင်မှာလာတင်ပြရပါလိမ့်။ဘယ်လိုပဲလို့ဒီလိုမျိုးတစ်ခုနေနေဆုံးဖြတ်ထားတယ်။တဲ့ပေါ်ဒီဆုံးဖြတ်ချက်ကတော့ဒါကျွန်တော်တို့အပြည့်မဲ့ပြတာပေါ့။ဒါလက်မှတ်ရေးထိုးရေးသဘောထားကအပြည့်နဲ့ဟိုဟာပေါ့နော်ကျွန်တော်တို့ချမှတ်နေကြမလို့ပေါ့။ဝန်ကြီးနေဝန်ကြီးချုပ်ဒေါက်တာအေးဆန်ကတော့
NCA
လက်မှတ်ထိုးနိုင်ရေးအတွက်မွန်ပြည်သက်ပါတီကိုအခုလိုတိုက်တွန်းခဲ့ပါတယ်။ဒါ UFC မှာပါတယ်လက်မှတ်ထိုးလို့ဆိုတော့တိုက်တွန်းခဲ့ပါတယ်။မွန်ပြည်သက်ပါတီတခုတည်းမဟုတ်စင်တော့မွန်ပြည်သက်ပါတီပါတီနဲ့
ပါတီကလက်မှတ်ထိုးရဆိုရှင်ထိုးပေးဖို့အတွက်ကျွန်တော်မေတ္တာရပ်ခံတာ။ဝန်ကြီးတဲ့ပါတီအနေနဲ့
NCA လက်မှတ်ထိုးဖို့နီးစပ်နေပြီလို့ထင်မြင်ပြောဆိုမှုတွေရှိနေပြီပဲ။ပါတီဘက်ကအတိအပြုပြောဆိုတာမရှိသေးပါဘူး။ဝန်ကြီးတဲ့ပါတီကနေပါဝင်နေတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖွဲ့တွဲကောင်းစီ UNSC ခေါင်းဆောင်စီဝေးကိုဒီလ10ရက်နေ့ထိထိုင်းနိုင်ငံမှာကျင်းပခဲ့ရမှာ အစိုးရငြိမ်းချမ်းရေးကော်မရှင် PC နဲ့ဆွေးနွေးညှိနှိုင်းမှုအတွင်နောက်ဆုံးတည်ဆုတ်နေတဲ့အချက်တွေပေါ်အဖြေရရှိရေးအတွက်ဆက်လက်ရှာဖွေကြိုးပမ်းသွားမယ်လို့လည်း UNSC ပြောရေးဆိုခွင့်ရှိသူဦးထွန်းစောကအခုလိုဆိုပါတယ်။ကျွန်တော်တို့ဒီ21ဒီကောင်းဆောင်တွေတည်ဆုတ်ခြင်းနဲ့တည်ဆုတ်နေတဲ့အချက်တွေကို
UNSC ခေါင်းဆောင်တွေအနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တည်ဆုံပြီးနှစ်ဖက်ညှိနှိုင်းအပြေရှားနိုင်ဖို့အတွက် UNFC ကနေကြိုးပမ်းသွားမှာဖြစ်ပါတယ်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ။ရခိုင်အမျိုးသားပါတီ
ANP အစည်းအဝေးကျင်းပရန်မှာပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်ခွင့်တင်ထားတာကိုပြန်လည်သုံးသပ်ဖို့အပါအဝင်ပါတီလုပ်ငန်းစဉ်တွေကိုဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမွန်ကိုတရအတွင်းမြေမြုပ်မိုင်းနှလုံးပောက်ကွဲမှုကြောင့်တရခန့်၅ဦးပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးတရုတ်နိုင်ငံမန်စီဆေးရုံမှာဆေးကုသမှုခံယူနေပါတယ်။တရုတ်စီတွေအခုနားဆင်ကြကြတာကတော့ဘီယန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
တောင်ချာနေနေနဲ့ခင်ပြည်ရေးမြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီခန့်ထုတ်လွှင့်နေပါတယ်ရှင်။မရီဂန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။ကမ္ဘောဒီးယားနိုင်ငံအန်ကော်ရမှရှိတဲ့ဆယ်ရာစုခေတ်ကဖနွန်ဘကွန်ကူဖီယာကိုရှေ့လက်ရာမပြတ်ထိမ့်သိမ်းဆောင်ရှားမှုအဆင့်၅ကိုရောက်လာပြီးဖြစ်တာကြောင့်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနလက်အောက
ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာဌာန ECA ရဲ့ဌာနခွဲကနေပြီးအမေရိကန်ဒေါ်လာ3သိန်းခွဲကိုယဉ်ကျေးမှုမွေနှစ်များထိမ့်သိမ်းရေးဆိုင်ရာသတ်မှတ်ကြီးများရန်ပုံငွေအဖွဲ့ကနေပြီးကမ္ဘာ့သမိုင်းဝင်အစအဦးများရန်ပုံငွေအဖွဲ့ WMF ကိုစုချီးမြှင့်လိုက်တဲ့အကြောင်းဖနွမ်းပင်မှာရှိနေတဲ့အမေရိကန်တန်ယုံကဒီလထဲမှာပဲကြေညာလိုက်ပါတယ်2019ပန်တာရည်နှစ်အတွင်းရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွင်နဲ့သမိုင်းဝင်နေရာတွေကိုတာရှည်ခံအောင်မူလလက်ရာမပြတ်ထိမ့်သိမ်းဆောင်ရှောက်ဖို့ယဉ်ကျေးမှုအမွေအနှစ်ဆောင်ရှောက်ရေးအစီအစဉ်ဆိုင်ရာအမေရိကန်တန်မတ်ကြီးများရန်ပုံငွေအဖွဲ့ကနေအကူအညီရတဲ့၉နိုင်ငံထဲမှာကမ္ဘောဒီးယားနိုင်ငံလည်းပါဝင်ပါတယ်။အဲဒီ၉နိုင်ငံကတော့ကမ္ဘောဒီးယား၊ဘိုလီးဗီးယား၊မြန်မာအနောက်ဖက်ကမ်းခြေဒေသ၊မက္ကဆီကို၊မိုဒိုဗာ၊နီပေါ၊ဆီယာလီယွန်းနဲ့ထိုင်းနိုင်ငံတို့ဖြစ်ကြပါတယ်။ဖနွန်ဘက်ကောင်ကူဖျားဟာအန်ခါရဲ့ရှေးအကြဆုံးကူဖျားဖြစ်ပြီးကမ္ဘာမှာလက်ရအမြောက်ဆုံးပြည်သူကအမွေအနှစ်တွေအနက်တစ်ခုလည်းဖြစ်ပါတယ်။ဖနွန်ဘက်ကောင်ကူဖျားကြောင့်ကိုရှေးလက်ရဖွဲ့စည်းတည်ဆောက်မှုပုံစံအတိုင်းဆက်လက်ရှိနေဖို့နဲ့ဖျားကြောင့်ဘဟုရဲ့အရှိပိုင်းတချမ်းလောက်ကိုရေမဆူအောင်ထိမ့်သိမ်းဆောက်ရှောက်မှုကိုအဓိကထားတဲ့အစီအစဉ်တစ်ရက်ကို2008ခုနှစ်ကစတင်ဆောင်ရွက်ခဲ့တာပါ။စီမံကိန်းရဲ့အစောပိုင်းအဆင့်တွေမှာအသေးစိတ်ညှိနှိုင်းမှုတွေနဲ့အရှိန်မြင့်ဆောင်ရွက်ခဲ့တာတွေကြောင့်စီမံကိန်းအဆင့်၅ဖြစ်တဲ့ပိရမစ်ရဲ့အရှိပိုင်းတစ်ချမ်းကိုပြုပြင်ထိမ့်သိမ်းမှုဟာအချိန်စောပြီးပြည်စည်းနိုင်မှာဖြစ်ပါတယ်။ဖျားကြောင်ရဲ့မူလလက်ရာနဲ့ရေစည်းစနစ်ထိမ့်သိမ်းရေးလုပ်ငန်းတွေကိုတော့ရိုးရာနဲ့ခေတ်သစ်ပစ္စည်းတွေသုံးပြီးပြန်လည်ပြုပြင်ရမှာဖြစ်ပါတယ်။2009ခုနှစ်ကစတင်လာခဲ့တဲ့ဖနွန်ဘက်ကောင်ပြုပြင်ထိမ့်သိမ်းရေးအစီအစဉ်ဟာအခုဆိုရင်အကောင့်ထဲပေါ်လာနေပါပြီ။WMF ကလည်းဒီပြုပြင်ထိန်းသိမ်းရေးအစီအစဉ်ကိုအန်ကောနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးကော်မတီ ICC ကနေတဆင့်ပုံမှန်တွေ့ဆုံနေတဲ့ EPSARA လို့ခေါ်တဲ့နိုင်ငံတော်အာဏာပိုင်အဖွဲ့အစည်း UNESCO Ad Hoc Expert Stone နဲ့အတူအနီးကပ်ပူးပေါင်းဆောင်ရွက်လျက်ရှိပါတယ် WMF အဖွဲ့ဟာဖနွန်ဘက်ကောင်ကူဖျားကြောင့်ကိုပြုပြင်ထိမ့်သိမ်းမှုအတွက်2004ခုနှစ်ကစပြီးအမေရိကန်အစိုးရစီကဒေါ်လာ 3.2 သန်းကျော်လက်ခံရရှိထားပြီးဖြစ်ပါတယ်။ WMF အဖွဲ့ဟာကမ္ဘာအဖိုးတန်ဆုံနေရာတွေကိုထိမ့်သိမ်းဆောင်ရှောက်နေတဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပြီးလွန်ခဲ့တဲ့45နှစ်လုံးအစစ်မြင့်လှုပ်သက်ရှိတဲ့ကျွမ်းကျင်ပညာရှင်တွေကကမ္ဘာအနှံ့ကအရေးပါတဲ့ပြည်သူ့ကလေယာတွေနဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုထိမ့်သိမ်းဆောင်ရှောက်လာခဲ့တာလည်းဖြစ်ပါတယ်။ကမ္ဘုန်ချမ်ခရိုင်တဲကပရဆက်ဟန်ရှေးကူဖျားတွေနဲ့ပါခီယိုခရိုင်အန်ကော်ဘူရီအရက်ကပရဆက်ဖနွန်ဒါတို့အပါအဝင်ကမ္ဘောဒီးယားနိုင်ငံအတွင်းကယဉ်ကျေးမှုအမွေအနှစ်ရှိတဲ့နေရာတွေကိုထိမ့်သိမ်းဆောင်ရှောက်ဖို့အတွက်လည်းအမေရိကန်အစိုးရကကူညီခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကကမ္ဘောဒီးယားပြည်သူတွေရဲ့တန်ဖိုးမဖြတ်နိုင်တဲ့ရှေးဟောင်းအမွေအနှစ်တွေကိုထိမ့်သိမ်းဆောင်ရှောက်ခွင့်ရနေတဲ့အတွက်ဂုဏ်ယူလျက်ရှိနေကြောင်းပါရှင်။
အမေရိကန်ဆူရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆူရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါ။
အမေရိကန်လူမှုကြီးကြပ်ရေးဆိုင်ရာသဘောတူညီချက်တစ်ခုအပေါ်မူအားဖြင့်သဘောတူညီချက်ကြလိုက်ပြီလို့ပါတီချင်းနှစ်စလုံးကအထက်လူတော်အမတ်တွေကတာတာပရီနေမှာကြေညာပါတယ်။ဒါကားလို့ခေါ်တဲ့အမေရိကန်ကိုရေမတိုင်ခင်မိဘတွေနဲ့အတူရောက်လာသူရှစ်သိန်းညောကိစ္စနဲ့သမ္မတဒေါ်နယ်ထရမ့်ကချက်ပြတ်ထားတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတခြားအကြီးအကဲပြုပြင်ပြောင်းလဲရေးတွေကိုလှုပ်ဆောင်မဲ့သဘောတူညီချက်ဖြစ်ပါတယ်။ဘကိုတန်းဆူရောက်ဖွဲ့တွေကတရားစာတတစ်တော်နဲ့သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးကျော်မင်းစံနဲ့စီပင်တရားရေးနဲ့လူမှုရေးဝန်ကြီးဦးမမောင်လင်တို့ကိုသူတို့ရဲ့သဘောဆန္ဒလျောက်ယာရုကနှုတ်တော်ခင်ပြုလိုက်တဲ့အကြောင်းသဘောဦးတင်ကျော်လက်မှတ်ရေးထိုးပြီးဇန်နဝါရီလ17ရက်ကြာသပတေးနေ့ရက်စွဲနဲ့အမိန့်ကြေညာချက်တစ်ခုထွက်လာပါတယ်။အခုနှုတ်ထွက်တဲ့ဒိုင်းဒေသကြီးအစိုးရဝန်ကြီး2ဦးနဲ့ဆိုရင်နှုတ်ထွက်သွားတဲ့ဒေသဆိုင်ရာအစိုးရအဖွဲ့တာဝန်ရှိသူစုစုပေါင်း6ဦးရှိသွားပါပြီ။ဇန်နဝါရီလ17ရက်တောက်ကြံနေ့မနေ့တနင်္လာမထိုးခင်လောက်ကဖြူးမြို့အနောက်ဘက်24နံပါတ်အကွာဘကူးရိုးမှထဲမှာပြင်းအား 6.3 များရှိတဲ့ငလျင်ဟာမြေရောက်6မိုင်အကွာမှာဗိုလ်ပြူလှုပ်ခတ်သွားပါတယ်။ပြင်းရ 9.3 ရှိတဲ့နောက်ဆက်တဲ့ငလျင်သုံးခုကလည်းမိနစ်ပိုင်းအတွင်းမှာပဲဆက်တိုက်လှုပ်ခဲ့ပါတယ်။ငလျင်ကြောင့်ပျက်စီးမှုနဲ့ထိခိုက်ဒဏ်ရာမှုတွေကိုတော့မသိရသေးပါဘူး။ရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းနေရွာကတပ်ခင်ခင်ရသူတွေဟာမြန်မာစစ်ဘက်ကပြောသလိုကျမ်းဖက်သမားတွေမဟုတ်ပဲအရက်သားတွေသာဖြစ်တယ်လို့အဲ့ဒီရွာကနေတပြေးပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဝေကားပြီးတော့ AFP သတင်းတပုတ်မှာကြာသပတေးနေ့ကရေးထားပါတယ်ခင်ဗျာ။
ကျေးဇူးပါရှင်သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုစောဝင်းလိုက်ပါရှင်အင်ဂျင်နီယာကတော့ဂျင်မီကော့ဖြစ်ပါတယ်တောက်ကြနေနေခင်ဘီအိုအေမြန်မာဝိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်ကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.